ယခိုင်ပြည်နယ်မြောက်ပိုင်းကနေရိုညာမွတ်စလင်ဒုက္ခသည်တွေအလုံးရင်းနဲ့ထွက်ပြေးတိမ်းရှောင်ခဲ့ကြတာဒီသတင်းပတ်ဆိုရင်တစ်နှစ်ပြည့်ပါတော့မယ်အာဆာအကြံဖတ်သမားတွေကလွန်မြောက်ကင်းစကန်တွေကိုတိုက်ခိုက်ခဲ့လို့နေမီရှင်းလေးလုတ်တဲ့စစ်စင်ရေးကြောင့်ရိုဟင်ဂျာ9သိန်းကျော်အိန္ဒိယမင်္ဂလာဒေ့ရှ်နိုင်ငံကိုထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်။ရိုဟင်ဂျာဒုက္ခသည်အရေးနောက်ဆုံးအခြေအနေနဲ့ပတ်သက်လို့သတင်းတော့စတီဗ်ဆန်ဖို့မင်္ဂလာဒေ့ရှ်နိုင်ငံကောက်ဆက်ဘဇားကနေသတင်းပေးပို့ထားတာကိုဒေါခင်ဆိုးဝင်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ကောင်းပါပြီ။တိမ်ငဲ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုစပြီးထွက်ပြေးတိမ်းရှောင်ခဲ့ကြတာတစ်နှစ်ရှိသွားပါပြီ။ရေကြီးမြေပြိုတာတွေအလွယ်တကူဖြစ်လေရှိတဲ့နေရာတွေကစခန်းတွေမှာဒုက္ခသည်ခုနှစ်သိန်းကျော်ကြက်ကြက်တဲတဲပြုတ်သိမ့်နေကြရပါတယ်။ဒီလိုစိတ်ပျက်စရာကောင်းတဲ့အခြေအနေမှာတောင်းအပတ်စဉ်ဆိုသလိုနောက်ထပ်ဒုက္ခသည်အစ်စ်တွေရောက်နေကြစေပဲလို့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံပြောခွင့်ရသူ Caroline Gluck ကပြောပါတယ
်။ Families are still arriving from Myanmar into Bangladesh seeking safety, seeking protection.
မြန်မာနိုင်ငံကနေမိသားစုလိုက်ဘင်္ဂလားဒေ့ရှ်ဘက်ကိုလာနေကြဆဲပါပဲသူတို့ရာလုံခြုံမှုအတွက်အကာအကွယ်ရအောင်ဒီဘက်ကိုတိမ်းရှောင်လာကြတာပါအခုချိန်ထိဒုက္ခသည်အစ်စ်တွေထပ်ပြီးတော့ရောက်လာတာဟာဒီမှာရှိနေတဲ့ဒုက္ခသည်တွေအတွက်မြန်မာနိုင်ငံကိုပြန်ဖို့စိတ်မချရသေးဘူးဆိုတဲ့အချက်ပြသလိုဖြစ်နေပါတယ်ဘင်္ဂလားဒေ့ရှ်အစိုးရကဒုက္ခသည်တွေကိုအတင်းအကျပ်နေရာပြောင်းတာပြန်ဖို့တာတွေမလုပ်ဘူးလို့စဉ်းစားပေးနေတဲ့အတွက်ကျွန်တော်တို့ကကျေးဇူးတင်ပါတယ်ဒါဟာမြန်မာအစိုးရရဲ့ဒုက္ခသည်တွေနေရရင်ပြန်နိုင်ရေးလုပ်ငန်းစဉ်မှာဖော်ပြထားတဲ့မူလည်းဖြစ်ပါတယ်
။ရခိုင်ပြည်နယ်ထဲမှာနေထိုင်ဆဲဖြစ်တဲ့ရိုဟင်ဂျာတွေအပေါ်တင်းကျပ်တဲ့ကန့်သတ်ချက်တွေနဲ့တားဆီးပိတ်ပင်နေဆဲဖြစ်တယ်လို့လူ့အခွင့်အရေးအဖွဲ့တွေရဲ့အစိုးရအခမ်းအနားတွေမှာဖော်ပြထားပါတယ်။နိုင်ငံတကာအဖွဲ့အစည်းတွေကလည်းအဲ့ဒီနေရာတွေကိုတောလာခွင့်မပြုဘူးလို့ဆိုပါတယ်။မြန်မာအစိုးရကရခိုင်ပြည်နယ်အတွင်းလူ့အခွင့်အရေးချိုးဖောက်တာတွေပြည်မှုကျူးလွန်တာတွေအတွက်တတိယမြောက်စုံစမ်းစစ်ဆေးရေးကော်မရှင်ထပ်ဖွဲ့လိုက်တာနဲ့ပတ်သက်လို့လည်းအလုတ်ဖြစ်မှာမဟုတ်ဘဲနာမည်ပြတ်ဖို့များတယ်လို့ HRW လူခွင့်ရေးစောင့်ကြည့်တဲ့အဖွဲ့ရဲ့ပြောခွင့်ရသူ Phil Robertson ကပြောပါတယ
် We also need to see real accountability in Myanmar for these atrocity crimes that have been committed by the armed forces
ဒီခိုင်ပြည်နယ်မှာစစ်တပ်ရဲ့ရဲတပ်ဖွဲ့ကကျူးလွန်ခဲ့တဲ့ရက်စက်တဲ့ပြစ်မှုတွေအတွက်မှန်မှန်ကန်ကန်တာဝန်ခံမှုကိုကျွန်တော်တို့တွေတွေ့လို့တာဖြစ်ပါတယ်နောက်ဆုံးဒီလိုမျိုးတာဝန်ခံမှုတစ်ခုခုသာရှိခဲ့မယ်ဆိုရင်ရခိုင်ပြည်နယ်အခြေအနေအတွက်တင်မကပါဘူးတနင်္ဂနွေလုံးအတွက်ပါအကျိုးရှိမှာဖြစ်ပါတယ
်အနှိမ့်ဆက်ခံခဲ့ရသူတွေကတရားမျှတမှုကိုစောင့်ဆိုင်နေကြချိန်မှာဒုက္ခသည်စခန်းကခေါင်းဆောင်လူကြီးတွေကတော့သူတို့ရဲ့ကံကြမ္မာနဲ့ပတ်သက်လို့အစိုးရတွေရဲ့ဆွေးနွေးမှုတွေမှာသူတို့ဆန္ဒတွေကြားသိနိုင်အောင်အားထုတ်နေကြပါတယ်ငြိမ်းချမ်းရေးနဲ့လူခွင့်ရေးဆိုင်ရာရိုဟင်ဂျာအတိုင်းဝိုင်းရဲ့ခေါင်းဆောင်မိုဘစ်ဘူလာကတော့သူတို့ဟာမြန်မာနိုင်ငံသားတွေအဖြစ်တက်တည်ပြဖို့အထောက်အထားတွေစုစည်းနေပြီးတော့တည်ဆုံးခဲ့သူ1,000 ကျော်ကိုလည်းမှတ်တမ်းတင်စည်းရင်းပြုစုနေတယ်လို့ပြောပါတယ
် So we collect all those data to show the
So we collect
သူတို့ကိုရောနိုင်ငံတကာအတိုင်းဝိုင်းကိုပါကျွန်တော်တို့ဟာမြန်မာပြည်ကရိုဟင်ဂျာတွေဟာဆိုတာပြသနိုင်ဖို့စည်းရင်းပြုစုနေပါတယ်အကြမ်းဖက်နှိပ်စက်မှုတွေနဲ့ပတ်သက်လို့ ICC နိုင်ငံတကာပြစ်မှုခုံရုံးတင်နိုင်ဖို့စည်းရင်းပြုစုမှတ်တမ်းတင်နေပါတယ်ဒီလိုမှတ်တမ်းတွေမတင်ပြနိုင်ရင်တော့အောင်မြင်မှာမဟုတ်ပါဘူးစင်းစရာကအရေးကြီးပါတယ
်မြန်မာအစိုးရကရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုအတိမတ်မပြုပေးမဲ့လို့ဒုက္ခသည်တွေပြန်ခေါ်ရေးမှာပူးပေါင်းဆောင်ရွက်တာတွေတော့ဆက်လုပ်နေစေဖြစ်ပါတယ်ဒါပေမဲ့ဒုက္ခသည်တွေစိတ်ချလက်ချပြန်နိုင်မဲ့လက္ခဏာမတွေ့ရသေးပါဘူးတဲ့ရိုဟင်ဂျာမွတ်စလင်တွေအနေနဲ့ရှေ့ဆက်ရမယ့်ခီးကတော့ဒုက္ခတွေနဲ့သာပြည့်နေဖို့များတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်စ်ဘဇားကနေစတီဗ်ဆန်ဖို့ဒ်က VOA အတွက်သတင်းပေးပို့ထားပါတယ်ရှင်